ဗြိတိသျှဆွေဒင်ဆေးကုမ္ပဏီကြီး AstraZeneca ကသူတို့ထုတ်လုပ်မဲ့ COVID-19 ကာဝယ်ဆေးနဲ့ပတ်သက်ပြီးဆေးဝါးပစ္စည်းဆိုင်ရာကျန်းမာရေးစီးနင်းစည်းကမ်းတွေချမှတ်ထိန်းနေတဲ့ MHRA အဖွဲ့ရဲ့ခွင့်ပြုချက်ကိုရပြီဖြစ်တဲ့အတွက်စမ်းသပ်စစ်ဆေးမှုတွေကိုပြန်ပြီးလှုပ်ဆောင်နေပြီဖြစ်ကြောင်းစနေနေ့မှကြေညာချက်ထုတ်ပြန်ပြောဆိုပါတယ် AstraZeneca Oxford Coronavirus ကာဝယ်ဆေး AZD-222 အတွက်လူတွေနဲ့စမ်းသပ်မှုတွေလှုပ်ဆောင်နေရကနေအင်္ဂါနေ့ကဆေးဆန်းခံတဲ့စေတနာရှင်တဦးစမ်းသပ်ဆေးအထူးခံခဲ့ပြီးတဲ့နောက်နာမကျန်းဖြစ်လာတာတွေ့ရတဲ့အတွက်စမ်းသပ်မှုတွေကိုခိတ္တရပ်ဆိုင်းထားတာဖြစ်ပါတယ်။စမ်းသပ်ဆစ်ဆဲမှုတွေလုပ်နေခြင်းတွင်ခိတ္တရန်နာထားတာမျိုးဟာလုံယိုးလုံဆန်ဖြစ်ကြောင်းနဲ့တကယ်လို့လုံငန်းစဉ်တွင်အဖြေရှာမရတဲ့နာမကျန်းမှုတွေတွေ့လိုင်းလုံငန်းစဉ်ကိုရပ်ပြီးစုံစမ်းဆစ်ဆဲမှုတွေလုပ်ရတာဖြစ်ပြီးဒါဟာစမ်းသပ်ဆစ်ဆဲမှုအတွက်ယုံကြည်စိတ်ချမှုကိုထိန်းထားနိုင်မှုဖြစ်ကြောင်းလည်းဆေးကုမ္ပဏီကပြောပါတယ်။AstraZeneca ကစမ်းသပ်နေတဲ့ကာဝယ်ဆေးဟာကမ္ဘာတစ်လောကိုရိုနာဗိုင်းရပること်ကာဝယ်ဆေးရဖို့အတွက်စ조사နေတဲ့ထဲကနောက်ဆုံးဆန်စမ်းသပ်မှုဖြစ်တဲ့အဆင့်တုံးစမ်းသပ်မှုတွေလုပ်နေတဲ့ကာဝယ်ဆေး၉မျိုးတွေကတစ်မျိုးဖြစ်ပါတယ်။ဒီဆေးကိုဩဂုတ်လ30ရက်နေ့ကစပြီးစစ်သမားရှင်အယောက်3000နဲ့စမ်းသပ်ခဲ့တာဖြစ်ပါတယ်။